Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဇွန်လ13ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50ရဲ့ဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါအမေရိကန်နဲ့ပိုလန်နှစ်နိုင်ငံကြားကာကွယ်ဆိုင်ရာပုံမပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်လက်မှတ်ရေးထိုးလိုက်တယ်လို့ပိုလန်ကအမေရိကန်တပ်သားတထောင်ထပ်ပြီးပို့ပြီးတော့မှဖြစ်ပါတယ်ရိုဂျာရီနေရဲ့ပြင်ကြီးကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကလိန်ညာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဝန်ကြီးကဆွဆွဲလိုက်ပါတယ်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုဟာမဏိပူရပြည်နယ်မှာကျင်းပတဲ့အိန္ဒိယမြန်မာလမ်းပတ်ဆက်သွယ်ပူပေါင်းဆောင်ရွက်ညီလာခံတက်ရောက်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင
်ကောင်းပါပြီရှင်အခုလိုထိတ်တရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းသွားလေးတွေမှာတော့ဆယ်နှစ်အတွင်းအခက်အခဲဆုံးအခြေအနေကိုရောက်နေတဲ့မြမစာနယ်ဇင်းလောကရဲ့အခက်အခဲတွေကဘာတွေပါလဲ
။အန်စီချန်ရာတို့ချင်းချောက်ခံရအဲ့လိုနေရာတွေသိက္ခာမျိုးတွေမှာလည်းတကယ်တရားမျှတတဲ့ဥပဒေဖြစ်ဖို့လိုတယ်။တရားမျှတတဲ့ရေးဆွဲမျိုးဖြစ်ဖို့လိုတော့နော်။အဲ့ဒီအပိုင်းကြီးရဲ့လက်ထားသူကလုံဆောင်ပေးနိုင်တဲ့ဟာတွေနောက်ဆိုတော့
သတင်းမီဒီယာကောင်စီတွဲဖက်အတွေ့အမြင်ရဲ့ကြေညာချက်နဲ့တူနားဆင်ကြရမှာပါရှင်။တခါရုရှားသတင်းလွတ်လပ်ခွင့်ဟာအစ်စ်149မှာရှိနေပြီးရုရှားသတင်းတောက်တွေရဲ့ဗက်မလိုက်ဖက်ရပ်တည်ဖို့ကြိုးစားနေရတဲ့အခြေအနေအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဆက်ဆံရေးနဲ့နျူကလ িয়ার သဘောတူညီချက်အလံဝင်းနေတဲ့အခြေအနေတွေနဲ့အတူအမေရိကန်တရုတ်ဗီယက်နမ်နိုင်ငံတို့ရဲ့ကုန်ရောင်းကုန်ဝယ်နဲ့အခွန်စည်းကြမှုတွေအကြောင်းစတဲ့သတင်းတွေနားဆင်ကြရမှာပါအခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုရဲမင်းတို့ထွန်းလို့ပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့ပိုလန်နိုင်ငံတို့ဟာကာကွယ်ဆိုင်ရာနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းပူးတွဲကြေညာချက်တွေထုတ်ပြန်လိုက်ပါတယ်။ဒါဟာနှစ်နိုင်ငံကြားမဟာဗျူဟာမြောက်မိတ်ဆွေတွေဖြစ်တယ်မကဘုံဆန်တန်ဖိုးတွေနဲ့နဲ့ဆန်းဆန်းရှိပြီးရည်ရွယ်ချက်ပန်းနိုင်နေမျှဝေမဲ့အပြင်မိတ်ဆွေဖြစ်မှုတိတ်ကိုခိုင်မာကြောင်းပြတာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဒါအပြင်ပိုလန်နိုင်ငံကိုအမေရိကန်တပ်သားတစ်ထောင်ကျော်ထပ်မံပို့ဆောင်မှာဖြစ်ကြောင်းပိုလန်သမ္မတအန်ဒရီဒူဒါနဲ့အတူသမ္မတထရမ့်ကပေါ်တဖူးနဲ့မှပူးတွဲကြေညာလိုက်တာဖြစ်ပါတယ်။ဒီတပ်သားတွေကိုတခြားနေရာကနေရွှေ့ပြောင်းစီမှာဖြစ်ကြောင်းနဲ့ဂျာမနီကနေပြောင်းရွှေ့ဖို့ဖြစ်နိုင်တယ်လို့လည်းသမ္မတထရမ့်ကသူ့ရဲ့ဗဲဥပုံကျုံကမှပြောကြခဲ့တာပါသမရအင်ဂျူနှင်းစီဥယျာဉ်မှာခေါင်းဆောင်နှစ်ဦးပူတရက်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတော့ပိုလန်သမရဒူဒါကသူ့နိုင်ငံတွင်းမှာအမေရိကန်ကတ်သား4500လောက်အလှည့်ကျအခြေချအနေကြောင်းပြောကြခဲ့ပါတယ်အခုဗော်တဖူးနေသဘောတူညီချက်ကြောင့်အထူးသဖြင့်အထူးတပ်သားတွေအပါအဝင်နောက်ထပ်တပ်သားတွေထပ်မံချထားတော့မှာဖြစ်ကြောင်းလည်းပြောပါတယ်
တရကံလွဲပြောင်းပေးဆိုင်ရာဥပဒေကိုစန့်ကျင်ကန့်ကွက်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားဟောင်ကောင်မှာဗုဒ္ဓဟူးနေ့ရုံးရင်းစံကဖြစ်ပွားခဲ့ပြီးတဲ့နောက်မှာပါဝင်ပတ်သက်သူတွေအားလုံးထိနေသိနေရှိဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြေညာခဲ့ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြသူတွေအပေါ်မျက်အယူပုံနဲ့ရာဘာကြည့်တွေအသုံးပြပြီးလူစုခွဲဖို့ကြိုးစားခဲ့တာမှာလူ82ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒီဆန္ဒပြပွဲကြောင့်ဟောင်ကောင်ဥပဒေပြုအဖွဲ့ရဲ့ဗုဒ္ဓဟူးနေ့အစည်းအဝေးကိုရွှေ့ဆိုင်းခဲ့ရပါတယ်။ဒီအစည်းအဝေးမှာတရကံတွေလွှဲပြောင်းပေးဆိုင်ရာဥပဒေကြောင့်ဒုတိယအကြိမ်ဆွေးနွေးဖို့စီစဉ်ထားခဲ့တာပါ။ဒီဥပဒေဟာဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုထိပါစေတယ်လို့ဆန္ဒပြသူတွေကယူဆနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတန်းချီတဲ့သူတွေဆန္ဒပြတဲ့ပွဲဖြစ်ပြီးသူမြင်ဘူးသမရတဲ့ကြီးမားတဲ့ဆန္ဒပြပွဲတစ်ခုဖြစ်အောင်ဆန္ဒပြရတဲ့အကြောင်းရင်းကိုသူနားလည်ကြအောင်တရုတ်နဲ့ဟောင်ကောင်တို့အနေနဲ့ဒီကိစ္စကိုပြည်လည်အောင်ဖြေရှင်းနိုင်လိမ့်မယ်ဆိုတာမျှော်လင့်ကြောင်းပြောခဲ့ပါတယ်။အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရ Morgan Ortigas ကလည်းဒီလိုငြင်းချမ်းစွာဆန္ဒပြမှုဟာအင်တာအရေးကြီးတယ်လို့ဟောင်ကောင်အစိုးရအနေနဲ့လည်းပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့စုဝေးခွင့်ဆိုတဲ့လွတ်လပ်ခွင့်တွေကိုလေးစားလိုက်နာဖို့အရေးကြီးကြောင်းဟောင်ကောင်ပြည်သူတွေဟာသူတို့ရဲ့အခြေခံလို့အခွင့်အရေးကိုထိပါစေမဲ့တရုတ်တွေရဲ့လက်အောက်ခံအဖြစ်မရောက်ရှိချင်တာကြောင့်ဒီလွှဲပြောင်းပေးဆိုင်ရာဥပဒေကိုကန့်ကွက်နေခြင်းဖြစ်ကြောင်းပြောခဲ့ပါတယ်
။ American ရှင်းနေချက် William Barr နဲ့ Amy Rowe အကြံပေးအရာရှိဟောင်းDon McEnroe ကိုလွတ်တော်ကနေဆင့်ခေါ်ချက်ကိုပြက်ကွက်ခဲ့မှုနဲ့တရားဆက်ဆိုရေးစီစဉ်ဖို့ American Outlook တော်ကအင်ကာနေမှာမဲခွဲအတီးပြုတ်ခဲ့ပြီးတဲ့နောက်တနေ့မှာပဲ Outlook တော်တရားရေးကော်မတီကသမ္မတ Trump အစိုးရအဖွဲ့ကိုတဆင့်တဲ့တောင်းဆိုမှုတွေလုပ်လိုက်ပါတယ်။သူတို့နှစ်ဦးကိုအဓိကမေးမြန်းလိုတဲ့အချက်က Trump အစိုးရအဖွဲ့အနေနဲ့2020တကောင်ဆင်းကောက်ယူရေးမှာ American နိုင်ငံသားဆိုင်ရာမေးခွန်းကိုဘာကြောင့်ထပ်ပြီးတော့ဖြည့်ထားတယ်ဆိုတာဖြည့်ရှင်းဖို့အတွက်အဓိကထားဆင့်ခေါ်ခဲ့တာဖြစ်ပေမဲ့မလာရောက်တာအတွက်အခုဖြည့်ရှင်းဖို့ဗိုလ်တော်ဖူးနေနေ့လယ်ပိုင်း ဒီကအဆိုပြုချက်တရားကိုမဲခွဲချမှတ်ပြီးတောင်းဆိုလိုက်တာပါ။သမ္မတဒေါ်နယ်ထရမ့်ကိုတရားဆွဲဆိုရေးထောက်ခံတဲ့ရီပပ်ဘလစ်ကန်အမတ်ဂျက်စတင်အမရှ်ကလည်းဒီမိုကရက်ပါတီဝင်တွေနဲ့အတူထောက်ခံမဲပေးခဲ့ပါတယ်။ဆယ်နှစ်တစ်ချိန်အမေရိကန်တကောင်းရှင်ကောက်ရီးအတွက်လာမယ့်နှစ်တည်းလှုပ်ဆောင်တဲ့အခါမှာနိုင်ငံသားဆိုင်ရာမေကွန်ထည့်သွင်းတာနဲ့ပတ်သက်ပြီးဒီမိုကရက်အမတ်တွေ
ရှားတိုင်းငံကနာမည်ကျော်သတင်းထောက်တရားကိုရဲတပ်ဖွဲ့ကအမှုစဉ်ဖမ်းဆီးခဲ့တာကြောင့်ရဲတပ်ဖွဲ့ကိုအပြစ်ပေးဖို့မော်စကိုမြို့မှာဆန္ဒပြပွဲကျင်းပခဲ့ရမှာဆန္ဒပြသူရာပေါင်းများစွာနဲ့အတူရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဆီနာဗယ်နီကိုရုရှားရဲတပ်ဖွဲ့ကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။ အနည်းဆုံးလူလေးရာအဖမ်းခံခဲ့ရကြောင်းနဲ့တချို့ကိုရဲကပြန်လုပေးပြီးတချို့ကိုတရားစွဲဖို့ပြင်ဆင်နေတယ်လို့ဒီOVD Golinov ကို ထောက်ခံသူတွေက Golinov ဖမ်းခံရခြင်းပေါ် မကျေနပ်ကြောင်းထုတ်ဖော်ပြောဆိုပြီးမှာ သူ့ကို ဆွဲချက် တွေ ကို ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ အာဏာပိုင်တွေကတော့ အထောက်အထားမခံလုံလို့ တနင်္လာနေ့မှာ ဆွဲချက် ရုပ်သိမ်းခဲ့တာ လို့ပြောပါတယ်။ အခုဆန္ဒပြပွဲမှာတော့ ဆန္ဒပြသူတွေက Russia နိုင်ငံရဲ့ တရားဥပဒေ စိုးမိုး ဆိုင်ရာ အဖွဲ့အစည်း တွေ ကို ပြုပြင်ပြောင်းလဲဖို့နဲ့ Russia တပ်ဖွဲ့ရဲ့ တားကောင် ဖြစ်ခဲ့ရတဲ့ Russia ရဲတပ်ဖွဲ့ရဲ့ တားကောင် ဖြစ်ခဲ့ရတဲ့ ဖမ်းဆီးထိန်းသိမ်းခံရသူတွေကို လွှတ်ပေးဖို့ တောင်းဆိုခဲ့တာပါ။ Russia ပြည်ထောင်စုဝန်ကြီးဌာနက ဆန္ဒပြသူ 1200 လောက်ရှိကြောင်း အများစုက Russia တနေ့ လွတ်လပ်ရမည် Putin မရှိတဲ့ Russia ပြည်ဆိုပြီးကြွေးကြော်ခဲ့တယ် လို့ဆိုပါတယ်။ Amnesty International အဖွဲ့ကတော့ အခုလို လူ 400 ကို ဖမ်းဆီး ချုပ်နှောင်တာဟာ မတရား ဖမ်းဆီး ချုပ်နှောင်တာတွေရဲ့ ပြရုပ် ဖြစ်တယ် လို့ပြောခဲ့ပါတယ်။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက် 6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24kHz 11.13ညလိုင်းဒိုမီတာ50kHz 14.13ညလိုင်းဒိုမီတာ95kHz 98.9နဲ့လိုင်းဒိုမီတာ190kHz 95.9ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ယူအေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရိုဟင်ဂျာရဲ့နေရပ်ပြန်ရေးကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကလင်ညာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးAKF Momon ကဆက်ဆွဲပြောကြားလိုက်ပါတယ်။ဗုဒ္ဓဖူးနေ့ကဘင်္ဂလားဒေ့ရှ်အခြေစိုက်တန်တမန်တွေနဲ့သတင်းတောက်တွေကိုဝန်ကြီးမိုမန်ကနိုင်ငံတော်အေဂေဟာကိုဖိတ်ကြားပြီးရိုဟင်ဂျာရဲ့နောက် ိစ္စနှောင့်နှေးကြံ့ကြံ့နေရတာနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မှာတာဝန်ရှိကြောင်းမြန်မာဘက်ကပြောနေတယ်လို့ဆိုပါတယ်2018 November မှာ Rohingya တွေနေရာပြောင်းရေးလုပ်ငန်းစဉ်အတွက် Bangladesh ဘက်ကစတင်ခဲ့တာဖြစ်ပေမဲ့ Rohingya တွေကမြန်မာပြည်မှာဆိုးရတဲ့အခြေအနေတွေကြောင့်စိုးရိမ်ပြီးပြန်ဖို့ငြင်းဆုံနေတာဖြစ်ကြောင်းလည်းဝန်ကြီးမုံမန်ကပြောပါတယ်။ဂျပန်မှာမေးလာတဲ့ချင်းပါခဲ့တဲ့အာရှအနာဂတ်ဆိုင်ရာညီလာခံမှာမြန်မာဝန်ကြီးက Rohingya ပြဿနာကိုဖြေရှင်းရမှာ Bangladesh အစိုးရကသူလုပ်ရမယ့်ကိစ္စကိုပူပေါင်းဆောင်ရွက်မှုမရှိဘူးလို့ပြောကြားခဲ့ကြောင်းနဲ့မြန်မာဘက်ကဒီလိုအလင်းညာတွေဖြန့်နေပြီးတော့ဂရိမတည်ဘူးလို့ဝန်ကြီးမုံမောင်ရဲ့ပြောကြားချက်ကိုလည်းဖော်ပြနေကြတာပါ။ဒါအပြင်ရိုဟင်ဂျာတွေနေရာပြောင်းရေးအတွက်မြန်မာဘက်ကတင့်တော်တဲ့အခြေအနေဝန်းကျင်ဖန်တီးပေးရမှာဖြစ်ပေမဲ့ရခိုင်ပြည်နယ်နဲ့ပြည်ထောင်စုဖြစ်ပေါ်နေတဲ့နေရာကရွာပေါင်း800လောက်ကနှစ်ရွာလောက်မှာပဲဒီအခြေအနေမျိုးရှိနေတဲ့အတွက်မြန်မာဘက်ကဂရိမတည်ဘူးလို့ဆိုပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းနဲ့မြန်မာကိုဖိအားဆက်ပေးကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုခဲ့တယ်လို့ကုလသမဂ္ဂ UNDP ရဲ့ဘင်္ဂလားဒေ့ရှ်ဌာနကိုယ်စားလှယ်ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေပြန်လက်ခံမယ်လို့ပြောဆိုထားတာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲကို American, Britain, Canada, Norway, Switzerland, Sweden နဲ့ဥရောပသမဂ္ဂအပြင် Brazil တိုင်းနဲ့အိန္ဒိယနိုင်ငံကတန်တမန်နေနဲ့ကုလသမဂ္ဂအဖွဲ့အစည်းကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါ။
မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယမြန်မာလမ်းပတ်ဆက်သွယ်မှုပူးပေါင်းဆောင်ရွက်ရေးညီလာခံကိုတက်ရောက်ပြီးနှစ်နိုင်ငံလမ်းပတ်ဆက်သွယ်ရေးနဲ့စေကုသရေးကိစ္စတွေအဓိကထားဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမီနီပရာပြည်နယ်မြို့တော်အင်ဖာမှာမနေ့ကလုပ်တဲ့ဒီဆွေးနွေးပွဲမှာမြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့အိန္ဒိယအရှေ့မြောက်ပိုင်းနဲ့ မြန်မာအနောက်မြောက်ပိုင်းနယ်စပ်နှစ်နိုင်ငံချိတ်ဆက်ရေးကိုဆွေးနွေးခဲ့ပါတယ်။ဒီညလာကမှာမဏိပူရာပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်းကအိန္ဒိယရဲ့အရှိမျောဝါဒကြောင့်အရေးပါနေတဲ့မြန်မာနိုင်ငံကနေတစ်ဆင့်အရှိတောင်အာရှတစ်ခုလုံးနဲ့ပုံမှုချိတ်ဆက်သွားနိုင်ပြီးနိုင်ငံအားလုံးရဲ့လူမှုစီးပွားရေးအခြေအနေကိုမြင့်တင်နေလိုက်နိုင်မယ်လို့ပြောခဲ့ပါတယ်။မဏိပူရာဝန်ကြီးချုပ်ကနှစ်နိုင်ငံနယ်စပ်ကိုဖြတ်ပြီးမန္တလေးနဲ့အင်ဖာမျိုးကြီးအကြားဘတ်စကားလိုက်စပြေးဆွဲဖို့လိုအပ်တာတွေကိုပြင်ဆင်နေတာနောက်ဆုံးအဆင့်ကိုရောက်နေပြီးအိန္ဒိယမြန်မာထိုင်သုံးနိုင်ငံအဝေးပြေးလမ်းမကိုလည်းအမြန်ပြည့်အောင်လှုပ်ဆောင်ဖို့ရှိတယ်လို့ဆက်ပြောခဲ့ပါတယ်။လက်စပ်ကုန်းချောင်းလမ်းကနေဖြတ်ပြီးအိန္ဒိယကိုရောက်လာတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညူကလည်းအိန္ဒိယရဲ့အရှိမျောဘူဝါဒကြောင့်မြန်မာနိုင်ငံကလူနာတွေအိန္ဒိယဆေးရုံတွေမှာတခြားနိုင်ငံတွေထက်ဈေးတက်တက်တာနဲ့ကျန်းမာရေးဆောင်ရှောက်မှုပိုခံယူနိုင်လိမ့်မယ်လို့ဆိုပါတယ်။
တကယ်လို့အမေရိကန်နဲ့အီရန်တို့ကြားကအချိန်ညစ်လာတဲ့တင်းမာမှုရဲ့ရောဂါရည်နဲ့ပတ်သက်ပြီးနိုင်ငံတကာကစစ်ရှေတိခံမှုမရှိရင်အရှိလေပိုင်းဒေသမှာနောက်ထပ်စီးပတိပတ်ကကျုံ့နိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတတိပေးလိုက်ပါတယ်။နိုင်ငံခြားရန်လိုနေမှုတွေကနေဒေသရင်းပတိပတ်ကထပ်ဖြစ်လာမယ့်အရောဂါစီကိုယူရပြီးလာရောက်တဲ့ဝန်ကြီးချုပ်အာဘေဟာအီရန်နိုင်ငံတဟီရန်ကိုဗုဒ္ဓဘူးနေမှာရောက်လာခဲ့တာပါ။အီရန်သမ္မတဟာဆန်ရိုဟာနီနဲ့တွေ့ဆုံပြီးမှတော့ခေါင်းဆောင်နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲတက်ကျင်းပခဲ့ပြီးတော့နောက်ထပ်ပတိပတ်ကတွေနဲ့ရင်မဆန်ရစေဖို့ကမ္ဘာခေါင်းဆောင်တွေဆက်ရှိချဖို့တိုက်တွန်းခဲ့တာပါ။အီရန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Morgan Ortega's ကိုသတင်းတောက်တွေမေးမြန်းရမှာတော့သူကအမေရိကန်၊ဂျပန်၊ဂျာမနီနဲ့တခြားဥရောပမဟာမိတ်တွေအနေနဲ့အီရန်ကိုနျူကလ িয়ার လက်နက်တွေမထုတ်ဖို့နဲ့အရှိလေပိုင်းဒေသတည်ငြိမ်ပြပြအောင်မလုပ်ဖို့အလားတူပြောကြားမယ်လို့ယုံကြည်ကြောင်းပြောပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေကအီရန်ကိုဒေသရင်းငြိမ်းချမ်းရေးခံမအောင်လှုပ်ဆောင်ရင်အဓိကကဏ္ဍကပေါင်းဖို့ပန်ကြားခဲ့တယ်လို့အီရန်သမ္မတကလည်းအီရန်အမေရိကန်နဲ့ဆက်ဖြစ်နေတာအရောင်လောက်တာမဟုတ်ကြောင်းနဲ့အမေရိကန်ဘက်ကတိုက်ခိုက်လာရင်တုံ့ပြန်မယ်လို့ပြောပါတယ
်။ EU ဥရောပသမဂ္ဂကဗြိတိန်နိုင်ငံအနေနဲ့နှုတ်ထွက်ခွင့်သဘောတူညီချက်မျိုးပဲထွက်သွားရင်တောင်မှလက်ရှိ EU ဘတ်ဂျက်အတွက်ငွေအမြောက်များပေးချေရလိမ့်မယ်လို့သတိပေးလိုက်ပါတယ်။ EU ရဲ့ဥရောပကော်မရှင်ကဗြိတိန်အစိုးရအနေနဲ့အဖွဲ့ဝင်ဖြစ်တင်ရှိနေတဲ့ငွေကြေးကတိတွေကိုမပေးဆပ်ပခြင်းဗြိတိန်နဲ့ကုန်သွယ်ရေးကိစ္စတွေရှေ့ဆက်မဆွေးနွေးနိုင်မှုဆိုပြီးဗြိတိန်နှုတ်ထွက်မှုကိစ္စအတွက်ပြင်ဆင်တဲ့ကြေညာချက်ထဲမှာထည့်သွင်းပြောဆိုပါတယ်။နှုတ်ထွက်တော့မဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တခြားဥရောပခေါင်းဆောင်တွေအကြားမနေ့ကရခဲ့တဲ့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ထဲမှာသဘောတူညီချက်ထဲမှာဗြိတိန်အနေနဲ့ပေးဖို့ကြံနေတဲ့အကျွေးပေါင်းစတာလင်39ဘီလီယံရှိတယ်လို့ဆိုပါတယ်။ဒီငွေကြေးပမာဏဟာဗြိတိန်နှုတ်ထွက်မှုအသွင်ပြောင်းကာလဖြစ်တဲ့နောက်နှစ်ကုန်အထိအကျုံးဝင်နေမှာဖြစ်ပေမဲ့ဗြိတိန်လွှတ်တော်ဘက်ကတော့ဒီသဘောတူထားချက်ကိုအတည်ပြုပေးဖို့ညှင်းဆဲနေခဲ့ပြီးဒီနှုတ်ထွက်မှုကိုအောက်တိုဘာ31ရက်နေ့အထိရွှေ့ဆိုင်းထားပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးအောင် Boris Johnson အပါအဝင်ဗြိတိန်ဝန်ကြီးချုပ်ဖြစ်လာနိုင်တဲ့တချို့ကတော့အောက်တိုဘာ31ရက်နေ့မှာသဘောတူညီချက်မယူဘဲ EU ကနေနှုတ်ထွက်ဖို့အသင့်ပဲလို့ပြောဆိုထားကြပါတယ်ခင်ဗျာ
2019ဇွန်လ23ရက်ကြာတာပြည်နှစ်မြင်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com ကနေပြီးတော့လဲအချိန်နဲ့တပြည်းညီနှားဆင်နိုင်ကြပါရဲ့ရှင်။အခုသတင်းလာရီဇက်တိုက်နှားဆင်ကြားရမယ့်အထက်မှာတော့အရင်ဆုံးမြန်မာနိုင်ငံရဲ့စာနယ်ဇင်းလောကမှာလက်ငင်းရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေအကြောင်းကိုပြောပြမှာပါရှင်။မြန်မာနိုင်ငံရဲ့စာနယ်ဇင်းလောကဟာဆယ်စုနှစ်အတွင်းအခက်ဆုံးအနေအထားမှာဖြစ်နေတယ်လို့သတင်းပညာရပ်ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဗန္ဓာရေးအချက်တဲကအစစစ်တပ်ကသတင်းသမားတွေကိုတရားစွဲဆိုနေတာတွေအစုံစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေကြရတာပါ။လူထုကြားသတင်းပညာကိုနားလည်သဘောပေါက်စေဖို့ကြောင်းတင်ယူညွှန်းတန်းတွေမှာထည့်သွင်းပေးဖို့လည်းလိုတယ်လို့သတင်းပညာရှင်တွေကတိုက်တွန်းထားပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ကိုဆိုင်ပြည့်သူကပြောပြမှာပါရှင်။
လက်ရှိသတင်းမီဒီယာအခန်းကဏ္ဍဟာဆယ်စုနှစ်အတွင်းမှာအခက်အခဲဆုံးအနေအထားကိုရောက်လာပြီးတော့စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့ရခိုင်သတင်းစာပညာကျောင်းရဲ့ဒါရိုက်တာဦးရဲနိုင်မိုးကပြောပါတယ
်။ဝေးကြီးရဈေးကွက်ထဲမှာအောင်မြင်ချက်တည်ဖို့အခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်။နောက်တစ်ခါကတော့သတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးချင်းချောင်းမှုတွေအများကြီးရင်ဆိုင်နေရတယ်။ကျမတို့အပါအဝင်ဖွဲ့စည်းပြီးပြီးပေါ်ပုဂ္ဂိုလ်တွေအပေါ်သတင်းမီဒီယာတွေပေါ်မှာတရားစွဲဆိုမှုတွေနဲ့တိုက်ခိုက်မှုတွေရှိနေတယ်။
2014ကနေဒီကနေ့ထိ9နှစ်တာကာလအတွင်းမှာပုံနှိပ်ထုတ်ဝေခွင့်ရတဲ့သူ 4,300 ကျော်စာရင်းကိုပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဈေးကွက်မှာရေရှည်ရပ်တည်နိုင်မှုအတွက်ငွေကြေးကိုအဓိကထားရတဲ့အခါကိုယ့်ရဲ့မီဒီယာအယူအသွေးပိုင်းချင်းဝက်ပိုင်းတွေမှာအားနည်းမှုတွေရှိလာတယ်လို့သတင်းမီဒီယာကောင်စီတွဲဖက်အတွင်းရင်းမှုဦးမြင့်ကျော်ကအခုလိုဗီဒီယိုပြောပါတယ
်။မီဒီယာရဲ့ရပ်တည်ရေးပိုင်းပေါ့မီဒီယာကဟိုရေးတည်ချော့ချလာဖြတ်တောက်လာတယ်တော့မီဒီယာကကိုယ့်ကိုရပ်တည်နိုင်ရင်အဲ့ဒီမှာတော့အဲ့ဒီအကြောင်းကြောင့်အားနည်းချက်တွေဖြစ်နေနိုင်တယ်။ဥပမာသတင်းတောက်ပြောက်ကသတင်းပုတ်ရည်များများထုတ်ရရင်အဲ့မှာဟိုအမှားယွင်းတွေ ကျွန်တော်မြင်တယ်မီဒီယာဟိုလူတိုင်းလောက်တာလည်းမဟုတ်ဘူးလို့တော့အများကြီးလောက်တာလည်းမဟုတ်ဘူးတို့တော့တချို့တော့
မီဒီယာပဲကလည်းဝိုင်းဝန်းပြီးတော့အဲ့ဒါမျိုးတွေဖော်ထုတ်လို့ရတယ်လို့ကျွန်တော်မြင်တယ်မီဒီယာဟိုလူတိုင်းလောက်တာလည်းမဟုတ်ဘူးတို့တော့အများကြီးလောက်တာလည်းမဟုတ်တို့တော့တချို့တော့မီဒီယာသတင်းတော့နေခံထားတဲ့အဖွဲ့အစည်းရှိတယ်အဲ့လိုဟာတွေရှိတယ်အဲ့ဒီဟာတွေကလည်းတက်ရောက်မှုကတော့အားလုံးပေါ်မှာကြွားတက်ရောက်တာမျိုးပဲရှိတယ်လောက်ကြံတဲ့တဲ့ရင်တလိုက်တဲ့ရင်စတဲ့တဲ့ရင်တွေ့ရကြ
ပြန်ပေါ်အောင်လုပ်တင်တယ်လို့ထင်တယ်ကျွန်တော်အမြင်အားတော့သတင်းစာပညာသတင်းမီဒီယာကိုဒီလိုလူတွေကြွန့်ကျင်ဖို့တယ်ဒါတော့ပညာရေးစနစ်မှာပါထည့်ပြီးတော့စမ်းပေးတယ်သတင်းမီဒီယာရည်ရည်နဲ့တရားဥပဒေစိုးမိုးမှုရှိရေးအတွက်စိုးရပက်ကလည်းပြန်လည်ဆောင်ရွက်တင်တယ်လို့ဦးမြင့်ကျော်ကအခုလိုပြောပါတယ်အန်စီခံရတော့ထင်ကြောက်ခံရတော့အဲ့လိုနေရာတွေကိစ္စမျိုးတွေမှာလည်းတကယ်တရားမှန်ကန်တဲ့တရားမျ
ဒီဇုံဒီယာဉ္ဇင်ကြီးတော့ဟိုကုညီရာမျိုးဆောင်ရတာမျိုးရှိတယ်အဲ့ဒီပိုင်းမျိုးမှာလည်းကုညီဆောင်ရတာမျိုးကိုသူကဘယ်လိုကုညီနိုင်မလဲဆိုတဲ့အာမျိုးစဉ်းစားဖို့ချိန်တိုင်မီလို့ကျွန်တော်ထင်တယ်နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတကာကွယ်ရေးဦးစီးချုပ်တို့ကမီဒီယာခန့်ကဏ္ဍဖွံ့ဖြိုးတိုးတက်ဖို့အတွက်မေးသုံးရက်နေ့ကကြားရောက်တဲ့ကမ္ဘာသ
ဆိုရနဲ့ပြည်သူအကြပွင့်လင်းမြင့်တာမှုပေါင်းကူးတရာအဖြစ်ခိုင်မာရည်တည်နိုင်ရေးဘယ်တိုင်းသာတိအပိတော်မလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့သတင်းပညာရှင်တွေကတုံ့တက်နေကြပါတယ်ခင်ဗျာ။စာပြေသူစုံစမ်းတင်ပြခဲ့တာပါရှင်။ခုတစ်ခါဆက်ပြီးတော့ရုရှားသတင်းမီဒီယာဘက်ကိုလည်းကြည့်ကြရအောင်ပါ။ ရုရှားနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာဗင်နီဇွဲလားနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအဆင့်148ကိုမှရှိနေကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့ကပြောပါတယ်။ဒါဟာလက်ရှိမှာအဆင့်46ရှိတဲ့အမေရိကန်ပြည်ထောင်စုထဲအဆင့်100အောက်ကိုရောက်နေတာဖြစ်ပါတယ်။သမ္မတဗလာဒီမီယာပူတင်က
ရုရှားနိုင်ငံကသတင်းထောက်တွေသတင်းလွတ်လပ်မှုကိုဗမ်လိုက်ပဲရပ်တည်နိုင်ဖို့ဘလို့ကြိုးစားရပ်တည်နေကြတယ်ဆိုတဲ့အကြောင်းရီကာဒိုမာကွီနာရဲ့နဲ့အိုဂလာပါလိုပါရိုရဲ့မော်စကိုကနေသတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။အိမ်မှာမူရစ်စစ်ချက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးခံထားရတဲ့မက်ဒူးဇာအွန်လိုင်းသတင်းဌာနကသတင်းတော့အိုင်ဗန် ဂိုလူနော့ဖ်လို့ပေးဖို့သူ့ကိုချုံနောင်ထားတဲ့ရဲစခန်းရှိမှာယာနဲ့ချီတဲ့ပြည်သူတွေဆန္ဒပြနေကြပါတယ်။အစိုးရရဲ့အကြံပြချစမ်းမှုတွေအကြောင်းရေးသားဖော်ပြနေတဲ့သတင်းတော့ဂိုလူနော့ဖ်ကတော့ဒါဟာလောက်ကြံထားတဲ့ဆွဆွဲမှုတွေဖြစ်ကြောင်းပြောကြလိုက်ပြီးသူ့ရဲ့အယ်ဒီတာတွေနဲ့ထောက်ခံသူတွေကလည်းဒီအယူဆကိုလက်ခံကြပါတယ်။
ဆိုရရဲ့အကျင့်ပြချစားမှုတွေအကြောင်းသတင်းရေးတဲ့သူကသူ့အိမ်မှာမူရစေချက်နေတယ်လို့ပြောတာကတော့အတိတ်ပဲမဲလုံးပါတယ်။တိုင်းပြည်အတွင်းလေးစားယုံကြည်ရတဲ့ကွန်မာဆန့်သတင်းစာတိုက်မှာအရှုပ်တော်ပုံနဲ့ရင်ဆိုင်ရပြီးမကြခင်မှာပဲအိုင်ဗန်ဂိုလူနော့ဖ်ရဲ့အမှုဖြစ်လာတာပါ။သူဟာလက်ရှိမှာထောင်ဒဏ်နှစ်လပြည့်တန်ပေးခံထားရတာပါ။ရုရှားဖက်ဒရေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ
ကိုကိုးကားပြီးရေးထားတဲ့သတင်းဖော်ပြပြီးတဲ့နောက်သတင်းစာတိုက်ကနိုင်ငံရေးသတင်းတောင်အုပ်ကိုရုတ်တရက်အလုပ်ဖြုတ်လိုက်ပါတယ်။ကွန်မဆန့်သတင်းစာတိုက်မှာအလုပ်လုပ်ခဲ့တဲ့လက်ထောက်အက်ဒီတာဟောင်း Maxim Ivanov ကအခုလိုပြောပါတယ
်။မင်းညာတစ်ခါတည်းပြသတယ်про кадровые возможные перестановки и всякий раз
တို့ရောက်ဖွယ်မှာလူပြောင်းလဲတွေဖြစ်မယ်ဆိုတာကိုကျွန်တော်တို့အကြိမ်ကြိမ်ရေးသားဖော်ပြခဲ့ပါတယ်ရေးလိုက်တိုင်းလဲမကြိုက်တဲ့သူတယောက်ယောက်ရှိနေတာကိုတွေ့ရပါတယ်လောက်ကြီးမားရဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရမယ်ဆိုတာကျွန်တော်တို့မျှော်လင့်မထားခဲ့မိပါဘူ
းကော်မဆန့်ရဲ့သတင်းတော်ချုပ်ဟောင်း Glev Chakasov ကလည်းအဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့အခုလိုပြောပါတယ
်ပညာ за то что они выполняли свою работу я ввёл номер я оставил
этот номер ကိုလိုကလိုထားကြောင့်သတင်းတော်တွေအလုပ်ချုပ်ခံရတဲ့အချိန်မှာကျွန်တော်ကရှေ့မြင်တဲ့ဖုံးမှာ ဘယ်သတင်းကိုထည့်မယ်ဆိုတာအပါဝင်သတင်းစာတစ်စောင်လုံးထွက်နိုင်မှုတာဝန်ယူနေရတဲ့အချိန်မှာဒီလိုအလုပ်တွေဖြုတ်နေမယ်ဆိုရင်ကျွန်တော်လည်းဆက်လုပ်နိုင်မှာမဟုတ်ပါဘူ
းဒီဖြစ်စဉ်ကိုကြည်ကျင်းအားဖြင့်လက်ရှိအခြေအနေတွေအောက်မှာသတင်းတောက်တဲ့အနေနဲ့အစိုးရမကောင်းကြောင်းရေးလို့မရတော့ဘူးဆိုတာပေါ်လွင်နေတယ်လို့ Echo of Moscow Radio အတန်လင်းဌာနကအန်တွန်အိုရက်ကပြောပါတယ်
Сейчас надо понимать, что журналисты, пишущие на политические темы,ဝင်ကြီးမဖမ်းမမ
နိုင်ငံရေးကြောင်းရေးတဲ့ဒိတော့တွေအနေနဲ့အဲ့ဒါတွေကလွယ်လို့ပေါ့ကိုယ်တော်နဲ့ကိုစဉ်းစားဖြတ်ချဖို့လိုမယ်ဆိုတာသဘောပေါက်တင်နေပြီသတင်းပုတ်ရေးပြီးတော့သတင်းစာလည်းမပါဘူးဆိုရင်အဲ့ဒီသတင်းကအလကားပဲဖြစ်သွားမှာပါ
မက်ဒူဇာအွန်လိုင်းသတင်းစာဒိုးစယုတ်တန်ဌာန Echo of Moscow တို့ဟာအစိုးရဒါမှမဟုတ်အစိုးရနဲ့နှိစက်တဲ့ Oligarchy ရဲ့တိုက်ရိုက်ထိန်းချုပ်မှုအောက်မှာမရှိတဲ့ရှာရှာပါပါသတင်းဌာနတွေပါသူတို့ရဲ့အလုပ်တွေဟာနှစ်အတန်ကြာကလေးကခက်ခဲလာခဲ့တာပါသမရပူတင်ရဲ့လက်ရှိတက်တန်းအတွင်းသတင်းလုံငန်းဟာပိုပြီးခက်ခဲရှုပ်ထွေးလာုံနဲ့မကဘဲတခါတရံမှာအနည်းရပိုရှိလာနေတယ်လို့လေ့လာသူတွေကတုံ့တက်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အခုနိုင်ငံတကာကုန်သွယ်ရေးဆိုင်ရာသတင်းပါတပုတ်ကိုပြောပြပေးပါဦးမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာတွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချမှုအန္တရာယ်မရှိတော့ဘူးလို့သမ္မတထရမ့်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီထိပ်သီးအစည်းအဝေးအပြီးတစ်နှစ်တိတိကြာလာပြီးတဲ့နောက်နျူကလ িয়ার အရေးသဘောတူညီချက်တစ်ခုရဖို့အရင်ကထက်ပိုပြီးတော့ဝေးလာပုံရပါတယ်။ဆိုးမျိုးတော်ကနေဝီလျံကဲလို့ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ဒီကနေ့ဇွန်လစင်ကာပူမှာတွေ့ကြတော့ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဦးတည်ပြီးလှုပ်ဆောင်သွားကြဖို့သမရထရမ့်နဲ့ကင်ဂျွန်ဝန်တို့သဘောတူခဲ့ကြပါတယ်။အဲ့ဒီကြေညာချက်ကသိရှင်းရှင်းလင်းလင်းမရှိလာပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားကြားဆယ်စုနှစ်ပေါင်းများစွာရန်လိုနေကြတာအဆုံးသတ်စေဖို့အထောက်အကူဖြစ်နိုင်မယ်လို့အတော်များများကမျှော်လင့်ခဲ့ကြတာပါ။တနစ်ကြပြီးနောက်မှာတော့အခြေအနေတွေကစန့်ကျင်ဘက်လာရကိုဦးတည်နေပုံရပါတယ်။မြောက်ကိုရီးယားကတာတူပြစ်ပဲ့ထင်းဒုံးကြီးဆက်သက်တာကိုပြန်လုပ်လာပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားအလို့သဘောဆွေးနွေးပွဲတွေမလုပ်ဖြစ်တာလာအတော်ကြာပါပြီ။ဇွန်နီဘွေပြန်ဆဖို့အမေရိကန်ကပန်ကြတာကိုလည်းမြောက်ကိုရီးယားကအကြောင်းမပြန်သေးပါဘူး။ဒါပေမဲ့သမ္မတထရမ့်ကတော့အကောင်းမြင်နေစေပါ
။ I just received a beautiful letter from Kim Jong Un. I can't show you the letter obviously but it was a very
Kim Jong Un ဒီကနေ့သိကောင်းတဲ့စတာတစ်စောင်မကြသေးခင်ကပဲကျွန်တော်ရပါတယ်။စာအုပ်ကျွန်တော်ထုတ်ပြပြနိုင်ပြီမဲ့ခံစားချက်အပြင်နဲ့သိမ်းထွေးပြီးသိကောင်းတဲ့စတာတစ်စောင်မှအဲ့ဒီအတွက်ကျေးဇူးတင်ပါတယ
်။ Kim နဲ့တတိယထိပ်သီးစီဝေးပွဲလုပ်ဖို့သူ့ဘက်ကလမ်းဖွင့်ထားတယ်လို့လည်းထရမ့်ကဆိုပါတယ်။ဒါကလက်ရှိရှင်ဘရူးနောက်မဆုအခြေအနေကိုကြော်နိုင်မလားဆိုတာကတော့မသေးကြလာပါဘူး။ဒီပေါ်စိုးမျိုးတော်ယွန်းစေးတက္ကသိုလ်ကသူတည်သည် Darcy Drought ရဲ့အမြင်ကတော
့ The on the ground mid level exchanges negotiations are really going to be doing the work andWe haven't really seen that.
အလဲအလဲအစဉ်လက်တွေ့နေတူတူကအပြန်လက်ဆက်သွယ်ပြောဆိုညှိနှိုင်းတာတွေကတကယ်အလုပ်ဖြစ်ပေမဲ့အဲ့လိုမျိုးတကယ်တမ်းတွေ့မနေရပါဘူး။အဲ့လိုလုပ်ငန်းအဆင့်စိတ်ဆန့်ညှိနှိုင်းတာတွေမရှိပဲအပေါ်ကနေစတဲ့ဘလို့လုပ်ငန်းစဉ်ပဲဖြစ်ဖြစ်တိတ်ကြီးရေရာမဲ့ပုံမရှိပါဘူး
။သဘောတူညီချက်ရဖို့အလို့တကြီးမနိုင်ဘူးလို့ထရမ့်ကဆိုပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့အလင်းစလိုရှိနေပုံမှာအမေရိကန်ရဲ့ချင်းကပ်ပုံကိုပြောင်းလဲဖို့ကင်ကဒီနှစ်ကုန်တိအချိန်ပေးထားပါတယ်။ဒီလောက်နောက်မှကြရင်နော်ကိုရီးယားမှာသမ္မတထရမ့်ခီးတစ်ထောက်ဝင်လာချိန်တိုးတက်မှုတစ်ခုဖြစ်လာနိုင်ကြလို့ရှိနေပါတယ်။ထရမ့်ကင်တတိယထိပ်သီးအစည်းအဝေးဖြစ်လာမယ်ဆိုတဲ့ထမှန်းချက်တွေတော့မှထွက်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုဖြစ်တဲ့ဆိုရင်ဖြင့်အရင်နှစ်ချိန်ကတည်းတိုးတက်မှုပိုရအောင်လုပ်ဖို့သမ္မတထရမ့်ပေါ်ဖိအားကြီးကြားရောက်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုချောချောတိန်ပြပြသွားတာပါရှင်။ဇွန်လ9ရက်နေ့ကစလို့ဘီယန်နာနိုင်ငံကတရုတ်နိုင်ငံရဲ့ကုန်ပစ္စည်းတချို့အပေါ်မှာအခွန်စီးကျက်ခဲ့ပါတယ်။အဲ့ဒီကုန်တွေဟာတရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးဆက်ရအကျိုးဆက်ဖြစ်တဲ့အမေရိကန်ကအခွန်တိုးမြင့်ကောက်နေတဲ့တရုတ်ပစ္စည်းတွေပါ။ဒီပစ္စည်းတွေကိုအမေရိကန်နိုင်ငံကိုတင်ပို့မဲ့အစားဘီယန်နာကိုတင်ပို့နေပြီးတချို့ပစ္စည်းတွေကိုတော့ Made in China အစား Made in Vietnam ဖြစ်ပြောင်းလဲပြီးအမေရိကန်ကိုဆက်လက်တင်ပို့ခဲ့ပါတယ်။အဲ့ဒီတရုတ်ပစ္စည်းတွေအပေါ်မှာဘီယန်နာနိုင်ငံက9လတာအခွန်စီးကျက်လိုက်လို့ဘီယန်နာတရုတ်ဗီယက်နမ်နဲ့တရုတ်ဗီယက်နမ်နဲ့အမေရိကန်တို့ရဲ့ကြားဆက်ဆံရေးဘလို့ဖြစ်လာနိုင်မလဲဆိုတာကို VOA သတင်းတောက် Rob Jennings ကသတင်းပေးပို့ထားပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးမှာပါရှင
်ဗီယက်နမ်နိုင်ငံဟာတရုတ်နဲ့အမေရိကန်တို့ရဲ့ကုန်သွယ်ရေးအငင်းပွားမှုအကြမ်းမှာအကျိုးအပြတ်ကောင်းကောင်းရနေတဲ့နိုင်ငံတစ်နိုင်ငံလို့ဆိုပါတယ်။ဒါကြောင့်လဲဆိုတော့ဗီယက်နမ်ထွက်ကုန်တွေအပေါ်အမေရိကန်ရဲ့အခွန်စီးကျက်မှုကနည်းပါးတာကြောင့်တရုတ်ခြေစိုက်လုပ်ငန်းရှင်တွေကဗီယက်နမ်ကတဆင့် Made in China ကို Made in Vietnam အဖြစ်ပြောင်းလဲပြီးအမေရိကန်နိုင်ငံကိုဆက်လက်တင်ပို့ဖို့ကြိုးစားလာလို့ပါ။တရုတ်အမေရိကန်ကုန်သွယ်ရေးအငင်းပွားမှုအရှိန်မြင့်တက်လာတာနဲ့အမျှတရုတ်ကဗီယက်နမ်ကိုတင်ပို့တဲ့ကုန်ချောတစ်ပိုင်း aluminium PC pemana hale, the town sashikunema, the Samian Delo, Tanjang Chowdown Town at Shida Jong, and why me ochesai, SSI Research Market Locore, Durina Puega, Asia Pacific Zegwe Yia Jonjendu, Rajiv Basra Gale, Di Jongo Agulo, Piobare.
Some US imports were detected supposedly coming from Vietnam but were found to be actually Chinese products which are there.
Vietnam nangang ga la le lu yu sa de twin gong de chu ha de ge ro American ga aluminum twin gong dui bo si jet tha de akun dui go xiang bi yau la de tiyou pisi dui so ra pho thau ya mi ge ba de.
Da go han ta bo twet American nangang ku tan yang wei yi wen ji thana ga tiyou ma thau lu bi Vietnam ga la de aluminum pisi dui bo akun kau pho jin nya ge ba de. Dago Tobiane and Ine, Vietnam Samuna Kunde, Winjitana Gale, Zona Naya Niga Sabi, Tionanga Lara Conjora by Aluminium Combisiri Bo, a conflict at my Lichau Yaganongani, Tonsanga that the Mangashi Yaganonti, Yayi Nalata, a consija Gaukambo, Songchakabare. Tisongyacha, Vienanga Lara, Tio To, Aluminium Visiri Bo, a contu Kaupo, American Nangan Kudan Yangway, Winjitana Jinajago, Vietnam Nanganga, Titi Yau Yau, Pianle, Tumpian Geralu, Le.
I do see Vietnam trying to be very tough on transshipment. As far as the Vietnamese is concerned, it's just criminal. It's just taking.
Two times you got the same. You see the tempo in the ball. Vietnam Nangan got 10 in the jack, can't do a book, choose any of you know me, Mari. Vietnam Nangan, a drug arrow, Daha, Jazu, Mugabe. You see the Moku win a light, Monku, Totwa Labo. Through it, Gondi Kada, Tikai, Ma, Chippi, Ba, Jumia, Ma, Shima, Mohobau.
Vietnam Nangan, American Kondway, Ma, Atasi, Yanibi, Trump, Soya, Banayu, Winjitanaga, Nagama, Tilung, Wiji, Kazanai, Nangan, Pit, Vietnam Nangan, Gotama, Tagare. Vietnam ne American sasan ye bo Singapore chei sai CIMB bank ga Song Song Wong ga aku lo pyo ba de.
We certainly can see that the sweeping power of President Trump can fail us.
Na Trump ma lu pai ngwe ana su tai dan ne su che che pyan pyan si ni da ko chin lo a long si ya ba de. Di chein ma Vietnam naingan a ni ne de ko sai su aung lu da de American ko sai su aung lu phu ala ala ne ba de.
De ge lo Vietnam ga da aku lo ti ko pi si rue ko tu ba da tu akon to ma kaw phu so yin တရုတ်ပစ္စည်းတွေတင်ပို့တယ်လို့တန်တရားရှိခံရတဲ့ဗီယက်နမ်ကုမ္ပဏီတွေကိုအမေရိကန်ကစုံစမ်းစစ်ဆေးတော့မှာဖြစ်တယ်လို့ဗီယက်နမ်ကလာတဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းဂရုတစိုက်စစ်ဆေးကြည့်ရှုဖို့အမေရိကန်အနေနဲ့ညွှန်ကြားချက်တွေထုတ်ပြန်ဖို့ရှိကြောင်းပါခင်ဗျာမေလူရင်မာချွေးပြီးချိုတင်းဆိုပေမဲ့ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမှဖြစ်အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံ
ဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်။ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မီတတိယအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ကျေးဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VUE ကိုစာလေးတွေရေးပို့လိုက်ပါနော်။ VUE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့အီးမေးလ်ပို့မယ်ဆိုရင်လေအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ဂျုံနိုင်အောင်ကြီးမားလေးလေးအဖေမြတ်တာနဲ့ကျေ
မတော်တော်တာရှင်နဲ့နင်းနဲ့ VOA ကိုအီးမေးလ်ကတဆင့်ဝေဖန်ချမ်းပြုလို့တဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေတဆင့်စာပို့ခြင်းနဲ့ဆိုရင်တော့စာလိုက်လိပ်စာက VOA American တမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်55ဖြစ်ပါတယ်ရှင
်။VOAမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line to second 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 19 25 32နဲ့စနေတနင်္ဂနွေမှာ line လက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာ line to မီတာ25 32နဲ့ line လက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian အတုံးအင်္ဂလိပ်သင်ခန်းစာတခါဦးကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာတော့
မရေအပခံချက်မရနိုင်ပဲနဲ့ဒါသူရဲတက်တဲ့အပြစ်ခရထားတဲ့အတွက်ကြောင့်နောက်ဆုံးကျတော့ဒါပြန်ပြက်သွားတာပဲ
ကချင်ဒေသမြန်မာဘာကြောင့်တိုက်ပွဲတွေပြန်ဖြစ်နေသလဲဆိုတာနဲ့အစိုးရနဲ့တပ်မတော်တို့က UWSA ကိုအထူးအခွင့်အရေးပေးလိုက်လျောထားတာလားဆိုတဲ့အကြောင်းအရာတွေဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေထဲကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြက်ကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်တို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့အေးခဲနေတဲ့ပဋိပက္ခနဲ့ငင်းချမ်းရေးပေါ်အန်ဒီရဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတွေတွစ်ဆုနေတာကနေတိုက်ပွဲတွေပြန်ဆဖြစ်လာမှာကိုစိုးရင်ရတဲ့အခြေအနေကိုဇွန်လ10ရက်နေ့ထုတ် Frontier Myanmar Journal သတင်းမှာသုံးသပ်တင်ပြထားပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်မှာကိုယ်တိုင်တောက်လျှောက်ပါဝင်လာခဲ့တဲ့ဆောင်းပါရှင်ကိုအောင်နိုင်ကနိုင်ငံရေးညှိနှိုင်းမှုတွေရေရှည်တွစ်ဆုနေပြီးစစ်ပွဲတွေရော့ချလာနေတာကြောင့်ရခိုင်နယ်ကလွဲလို့ပဋိပက္ခတွေလက်ရှိအေးခဲနေပေမဲ့တိုက်ပွဲတွေပြန်ဆဖြစ်လာမယ့်အန်ဒီရကတကယ်ကိုဆက်ရှိနေတယ်လို့ထောက်ပြလိုက်ပါတယ်။အရင် MPC မြန်မာအငြင်းချင်းဘူဌာနဒါရိုက်တာဟောင်းနဲ့အခု JMC ပြစ်ခတ်တိုက်ခိုက်မှုရစိုးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီရဲ့ဤပညာထောက်ကူပြုရုံးမှအမှုဆောင်ဒါရိုက်တာကိုအောင်နိုင်ကအခုလိုငြင်းချင်းစာချုပ်မချုပ်နိုင်သေးတဲ့တိုက်ပွဲတွေရပ်ထားတဲ့အေးခဲနေတဲ့အခြေအနေဟာမရေရာပဲအချိန်မရွေးတိုက်ပွဲတွေပြန်ဆစေနိုင်တယ်လို့သတိပေးလိုက်ပါတယ်။NCA တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးစာချုပ်မူပေါင်းအောက်မှာ6လတကြိမ်ကျင်းပပြီးနိုင်ငံရေးအထည်ရှာပေးရမယ့်21ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကြီးဟာမနှစ်2018ဇူလိုင်မှာကျင်းပပြီးကတည်းကပြန်ဆက်မလုပ်နိုင်သေးပဲပြန်ဆနိုင်ဖို့အလားအလာနေနေကြီးနောက်ဆိုရတက်မလာခင်ပြန်ဆနိုင်ဖို့မရှိဘူးလို့သုံးသပ်မှုတွေတောင်ရှိနေတယ်လို့အခုလိုတစ်ဆို့အခဲနေရတဲ့အဓိကအကြောင်းက NCA တနင်္ဂနွေလို့ပြစ်ရက်လက်မှတ်ထိုးထားတဲ့အဓိကအဖွဲ့ကြီးနှစ်ဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးနဲ့RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ကအစိုးရအနေနဲ့ NCA သဘောတူထားချက်တွေကိုအဓိပ္ပာယ်ရှိရှိအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာကြောင့်ဆိုပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကနေမနှစ်အောက်တိုဘာလကစပြီးတရားဝင်ရဆိုင်လိုက်ကြတာပါအခုလို NCA ထိုးပြီးသားအဖွဲ့တွေနဲ့တရားဝင်ဆွေးနွေးဖို့ပြန်လမ်းစာမရခင်မှာအစိုးရအနေနဲ့ NCA မထိုးရသေးတဲ့အဖွဲ့တွေနိုင်ငံရေးဆွေးနွေးပွဲမှာပူပါဝင်လာနိုင်ဖို့ဆွေးနွေးပွဲတွေတိုးလှုပ်လာပေမဲ့အောင်မြင်မှုလမ်းစာမတွေ့နိုင်ပဲဖြစ်နေရတာကဒီဖွဲ့တွေအနေနဲ့ဘာအကျိုးရလာမလဲလို့မမြင်လို့ပါလို့ဆောင်းမရှင်ကထောက်ပြပါဗျ။လက်ရှိပြည်ရစာချုပ်တွေပေါ်အစိုးရနဲ့လက်နက်ကိုင်ဖွဲ့တွေကြားအထိပ္ပယ်ကောက်ယူမှုတွေကွဲလွဲပြီးယုံကြည်မှုနည်းလာချိန်မှာလိုက်နာရမယ့်နည်းမျဉ်းသတ်မှတ်မှုပါဝင်စီကံအတိအကျတွေမရှိတာကြောင့်တစ်ဖက်နဲ့တစ်ဖက်ကျူးလွန်မှုတွေကိုအပြန်အလှန်ဖြစ်တင်ပုံချနေကြပြီးတချို့ဖွဲ့တွေအနေနဲ့တိုက်ပွဲတွေပြန်ဖြစ်မှာဆိုကအင်အားတိုးချဲ့မှုတွေနဲ့စီရေးအသင့်ပြင်ဆင်မှုတွေပိုလှုပ်လာနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်လာပြီးလက်ရှိမခိုင်မာသေးတဲ့အပြည့်အစုံသဘောတူညီမှုတွေလုံးဝပျက်စီးသွားမှာတကယ်ဆိုရင်နေရပြီလို့ဒီဆောင်းပါရှင်ကသတိပေးလိုက်ပါတယ်ခင်ဗ
ျဆက်လက်ပြီးကောက်နှုတ်တင်ပြမှာကတော့မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားစစ်ရေးအရအနီးကပ်မဟာမိတ်ဖြစ်လာခြင်းဆိုတဲ့ကောင်းစဉ်နဲ့ Asia Times မှာဘာတစ်လစ်နာရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်မကြာခင်ကမြန်မာပိုင်နယ်ထဲရှိနေတဲ့နာဂတိုင်းဒါသဘုံစခန်းတစ်ခုကိုမြန်မာစစ်တပ်ကအပြေးတိုင်ချေမှုန်းခဲ့တာဟာအိန္ဒိယရဲ့ကျေနပ်မှုကိုရဖို့ဆိုပေမဲ့တကယ်တမ်းကျယ်ပြန့်တဲ့မဟာပြူဟာအရာတရုတ်ကိုတံပြန်ဖို့ဖြစ်တယ်လို့ဆောင်းပါကစာချုပ်ရေးထားပါတယ်မြန်မာနိုင်ငံအနောက်မြောက်ဝေးလံလာတဲ့နေရာမှာအိန္ဒိယအရှေ့မြောက်ပြည်နယ်တွေကနေခွဲထွက်ဖို့လက်နက်ဆွဲကင်တော်လှန်နေတဲ့နာဂတိုင်းဒါသဘုံတွေအခြေစိုက်တဲ့စခန်းနေရာကိုမြန်မာကနှစ်ပေါင်းများစွာကြာအောင်ခင်းပြခဲ့တာဖြစ်ပါတယ် အခုလိုမြန်မာဘက်ကနာဂတဘုံတွေကိုစခန်းချခွင့်နှစ်ပေါင်းများစွာခွင့်ပြုထားတဲ့ကိစ္စဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာစူးညောင်ခလုတ်တပွဲဖြစ်ခဲ့ပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုကျဆင်းခဲ့တာဟာကာလအတော်ကြာရှိခဲ့ပါတယ်။ဒါပေမဲ့လို့ဒီနှစ်ဇန်နဝါရီလမှာတော့စကိုင်းတိုင်းမြောက်ပိုင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအနီး The God မှာအခြေစိုက်တဲ့နာဂတဘုံအဖွဲ့NSCNK ဌာနချုပ်စခန်းကိုမြန်မာစစ်တပ်ဖွဲ့ဝင်400ထက်မနည်းဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဂျွန်လ3ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာလည်းဗိုလ်ချုပ်ထွန်းထွန်းညီကမြန်မာဘက်ချမ်းမှကြံနေတဲ့ NSCNK တပုံတွေနဲ့အိန္ဒိယခြေဆိုင်တပုံတွေကိုဆက်လက်နှိမ်နင်းသွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အခုလို NSCNK နာဂတပုံအဖွဲ့ကိုမြန်မာကခြေမုံနေခြင်းဟာတရုတ်ရဲ့လွှမ်းမိုးမှုကိုပြန်ပြီးတံပြန်ဖို့နောက်ထပ်အင်အားကြီးနိုင်ငံကိုမြန်မာကအသေးအတန်ရှာဖွေနေခြင်းလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့ဖိအားပေးမှုတွေရင်ဆိုင်နေရတဲ့မြန်မာဟာတရုတ်ကိုပြန်ပြီးချိန်ခွင်ရှာညှိဖို့အတွက်အိန္ဒိယနဲ့မိတ်ဖက်အဖြစ်တိုးမြှင့်ဆက်ဆံနေပြီးလက်နက်ရောင်းချမှုနဲ့အခြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေမှာအိန္ဒိယဘက်ကလည်းတရုတ်ကိုတံပြန်ကစားနိုင်မယ်လို့မြန်မာကမျှော်လင့်ထားတယ်လို့ဆိုပါတယ်။မြန်မာရေတပ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းရဲ့2019ခုနှစ်စက်တင်ဘာလကအိန္ဒိယကိုသွားခဲ့တဲ့ချစ်ကြည်ခီးစင်မှာအိန္ဒိယအနေနဲ့မြန်မာကိုစစ်လက်နက်ပိုင်းဆိုင်ရာပစ္စည်းတွေကိုပံ့ပိုးဖို့စဉ်းစားမှဖြစ်တယ်လို့ကတိပေးခဲ့ပါတယ်။အိန္ဒိယအနောက်မြောက်ပိုင်းကအကဲခတ်တွေအရလက်နက်အမျိုးအစားနဲ့တင်ပို့မှုအတိအကျကိုတော့အသေးစိတ်မသိရပေမယ့်အိန္ဒိယဟာကတိအတိုင်းမြန်မာကိုစစ်လက်နက်ပစ္စည်းမျိုးစုံပေးပို့နေတယ်လို့ဆိုပါတယ်။ဒါ့အပြင်အိန္ဒိယရေတပ်ကနေမြန်မာရေတပ်ကိုတင်နန်းတွေပေးဖို့အစီအစဉ်ရှိတယ်လို့လည်းဆောင်းမမှဖော်ပြထားပါတယ်။တစ်ဖက်မှာလည်းနာဂတဘုံတွေကိုနှိမ်နင်းရေးအတွက်မြန်မာနဲ့အိန္ဒိယကြားလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေအလျင်မြန်တိုးလာတဲ့အပေါ်တရုတ်ရဲ့တံပြန်မှုကိုအချိန်ကပဲဆုံးဖြတ်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တေချာတာကတော့မြန်မာအတွက်ချထားတဲ့တရုတ်ရဲ့ခေတ်သစ်ပိုးလက်မစီမံကိန်းအကွက်ထဲမှာတရုတ်ပဲအင်အားကြီးနိုင်ငံတနိုင်ငံနဲ့အဖြစ်ရှိမှာတော့မဟုတ်တော့ဘူးဆိုတဲ့အကြောင်းဆောင်းမရှင်ကသုံးသပ်ထားပါတယ်ရှင
်။သောရရှင်များရှင်မဲခွေးကြပြားကိုကျမ်းမာရေရှူတော့အမှမသိတော့ဘူးဆိုပြီးကျောင်းပင်ရိုးညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်။ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့ကြာသပတေးနေ့မြက်ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။အခုဆက်ပြီး American Style Indian 3 English သင်ခန်းစာကိုလေ့လာကြရပါမယ်။ဒေါ်လတ်လတ်တန်ကစီစဉ်ပို့ချပေးထားပါရစေ။
Take someone for a ride.
ဖြစ်ပါတယ်။စာလုံးပေါင်းက TAKE take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်။ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖက်တယ်လို့ဆိုရမှာပါ။ SOME ONE someone ကတော့တူတယောက် FOR for ကအတွေ့A ကတခုတခါတချင် RIDE ride ကစီးဖို့ဆိုတော့ subscribe ခွင့်ရဲ့တိုက်ရိုက်အဖြစ်ပဲကတော့လူတဦးတယောက်ကိုတခုခုစီးဖို့ခေါ်သွားတာပေါ့ဒီသုံးဆင်းတဲ့ဓာတ်ကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ကိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ခိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအတုံးဆင်းတက်လာတယ်လို့ဆိုပါတယ်တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမဲဒါမှမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင် idiom အတုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှမျိုးကွဲတယ်လို့ဆိုပါတယ်တမျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့ Mahodago, Hopian, Josu, Dalechine Marie. Cookie Maro, the Cardian, Nau de Loup, Pian de Loup, Piora Mugule, taking for a ride, Lut, Hino Pione Marie. Ludu Ugo, Jungon, Mahodago, Hoan Lubi, Biore, take for a ride, David Gucci can be, George Ruby, Umago, Nasin Jayao.
I was taken for a ride when I bought the used car. I paid more than it's really worth.
Chino, Eddie, the buy a car we like that, and ya can I yare? To get down here, Chino, Poopy, Layari, Lilu, TV, Yavari, Umago, not a cow, nothing, Jijaya.
I was taken for a ride when I bought the used car. I paid more than it's really worth.
Ludu Uha, now the Uye, Sena, Nyarago, Kanayare, Sui, Idiom at the Uya, Belubiomle.
Take someone for a ride.
Lubiolu Yabari, Eragaro, Digrimide, Jimja Gere, Idiom Dome Pipari.
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်စတိုင်အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြတာပါရှင်အခုမြန်မာအရေးတုံသက်ချက်ကိုထုတ်လွှင့်မှာတော့မယ်နေပေါင်း30ကြာအပြည့်ရက်ခဲ့ပြီးတဲ့နောက်ဝါဒေတာဟာတည်တည်တာတာတိုးတက်ဖွံ့ဖြိုးလာခဲ့ပါတယ်ဒါပေမဲ့တစ်ချိန်တည်းအပြည့်အစရက်ဆဲခဲ့တဲ့ကချင်ဒေတာမှာတော့တိုက်ပွဲတွေပြန်ဖြစ်လာပြီးဒေတာခံပြည်သူတွေဒုက္
CIO ဖွဲ့နာဖာဆိုတာလက်ထက်တုန်းက18နှစ်လောက်လာမသိဘူးဆရာရင်းညံရခဲ့ထင်ပါတယ်အခုပฏิပက္ခပြန်ဖြစ်လာတာ10နှစ်လောက်ကြာခဲ့ပြီဆိုတော့ပြည်သူတွေလည်းတော်တော်လေးဒုက္ခရောက်ကြတယ်ဒါမဲ့ UWS ဝါရီကတော့သူတို့မပြတ်မတောက်ဆက်လက်ပြီးတော့ညံ့ညံ့ရရှိခဲ့သလိုဒေသဟာအတော်တိုးတက်နေရဆိုပြီးတော့ PL လောသတင်းသမားတွေတော်ရောက်ခဲ့တော့တော်တော်အားကြရတိုးတက်နေတာတွေ့ရပါတယ်ကျွန်တော်စိတ်ထဲမှာနှိုင်းစင်ကြီးတယ်တကယ်လို့ကျ ayu လည်းပဲအဲ့လိုသာညီညာရေးဇက်တိုက်ရှိခဲ့ရင်ကချင်းဒေသဟာလည်းတော်လေးတိုးတက်ပြီးအားရစရာဝန်သားစရာဖြစ်မှာပဲလို့ကျွန်တော်စဉ်းစားမိပါတယ်ဆိုတော့ဘာကြောင့်ညီညာရေးနှစ်တော်ကြာရနေခဲ့ပြီးမှပြန်ပြက်သွားတယ်လဲဆိုတာအချင်းယုံပထမဆုံးစပြပါဆရာ
ဟုတ်ကဲ့ကြအဲ့ဒီ1990လေးခုခြေကြရဒစဲလေးနဲ့မှာသူ့ဆိုတဲ့အပြစ်ခတ်ရစရာတွေ့ပေါ့ဗျာညီညာရေးအပြစ်မှတော့မဟုတ်ပါဘူးအပြစ်ခတ်ရတာကလည်းရေချက်ကအပြစ်ခတ်ရပြီလို့ရှိရင်နိုင်ငံရေးဆွေးနွေးဖို့ဖြစ်ပါတယ်။အဲ့တော့အဲ့လိုနဲ့အပြစ်ခတ်ရခဲ့ကြတာပေါ့။ရခဲ့ကြတော့ဆက်ကနေကြာတဲ့အထိနိုင်ငံရေးဆွေးနွေးပွဲတွေမကျင်းပဘူး။အဲနောက်ဆုံးကျတော့ဘာလာလဲဆိုလို့ရှိရင်2009မှာအဲဒီ BGF ပေါ့။ပေါ်လာတဲ့ push လက်ခံဖို့တိုက်တွန်းတာပေါ့။နောက် propose လုပ်တာပေါ့အစိုးရက။အဲ့ဒါဒီကေဝကဒါကိုပြန်စစ်ဆေးကြည့်တဲ့အခါကျတော့နိုင်ငံရေးအပြစ်ဒါကမပါဘူးလို့သူမြင်တယ်။ကြည့်ရကြောင်းလေးဘူးတော့ပဲရှိပြတော့မှနိုင်ငံရေးတဲ့ပတ်သက်ပြီးစဉ်းလေးတာနိုင်ငံရေးအမှတ်ခံချက်ရအောင်စဉ်းလေးဖို့ဆွဲအချက်တွေမပါတဲ့ကြောင်သူ့လက်မခံဘူးလေလက်မခံတဲ့ခါကျတော့နောက်ဆုံးအစီအပဲအဲ့ဒီ2020စက်တင်ဘာလတရနေ့အစပိုင်းမှာဆက်ကွန်မြင့်ကြာအပြစ်ခတ်ရစီးရစာချုပ်ကိုဖျက်လိုက်တာပါဗျာအပိုလစ်လုပ်လိုက်တာပါဗျာအဲ့တော့အဲ့ဒါဘာလို့ဆိုလို့ရှိရင်နိုင်ငံရေးအမှတ်ခံချက်မရနိုင်ပဲနဲ့ဒါစီးရတက်တက်အပြစ်ခတ်ရထားတဲ့ကြောင်နောက်ဆုံးကြတော့ဒါပြန်ပြက်သွားတာပဲ
အဲ့တော့ဝါနဲ့ပါกว่าတယ်ဆရာကချင်းက
ဝါကတော့တွေ့လဲဒီအပြစ်ခတ်ရထားတာနိုင်ငံရေးဟိုဥစ္စာမှတ်ခံချက်တွေ့လဲရတာဆိုမရပါဘူးအတူတူပါပဲဒါမဲ့သူတို့ကိုကြတော့ဒီဘော်ဒါကတ်ဖို့လက်ခံရမယ်ဆိုတော့မှဒီတိုက်တွန်းတဲ့အပိုင်းတွေကျတော့မကြမ်းမိဘူးလေ2009အပိုင်းမှာသူကအပြစ်ခတ်ရထားတယ်အဲ့ဒါဒီတိုင်းဒီတိုင်းပဲနေနေတာမတူညီတဲ့အနေအထားအဲ့ဒါတစ်ချက်ရှိတယ်ကြာဟုတ်တယ
်အဲ့တော့အနာပိုင်းတွေဘက်ကဘိုးအစိုးရဘက်က double standard လို့ပြောလို့ရလားဆရာ။ဝါဟိုကြတော့တမျိုးအခွင့်အရေးပူပေးတဲ့သဘောဖြစ်တယ်။ဘော်ဒါကမလုခိုင်ဘူးသူတို့တက်နေသူတို့နေခိုင်းတယ်။ကျန်တဲ့တိုင်းသားတွေကြတော့ဘော်ဒါကလုရမယ်လို့ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့သဘောထားနှစ်မျိုးပေါ့လေ။ဟိုဘက်တမျိုးဒီဘက်တမျိုးလုံနေလို့ပြောလို့ရတာပေါ့ဆရာ
။အဲ့ဒါကတော့ဒီလိုတော့ဖြစ်နေတာပေါ့နော်။ဒါကတော့ဒါအစိုးရရဲ့အပိုင်းပေါ့အနာပိုင်းရဲ့အပိုင်းပေါ့။အဲဖြစ်နေတာတော့အဲ့လိုတော့ဖြစ်နေတာသိနေနေရတာပေါ့ဟု
တ်ကဲ့ဆိုတော့နောက်တစ်ခုကဝါရဲနောက်မှာတရုတ်ကမမမမရက်နေလို့များအဲ့လိုဖြစ်သွားတာလားဆရာ
ကျွန်တော်ကတတ်မှတ်ပြလို့တော့မရဘူးထင်ပါတယ်တရုတ်ရဲ့ကန်တာကတော့ဒါဘာတော့ပါနေတယ်ဒါပေမဲ့ဒါအဓိကအကျဆုံးလို့တော့ကျွန်တော်မသိပါဘူးအဲဝါကဟိုသူ့အနေနဲ့ပြခရရပြပါပြဿနာဟိုဒီမရှိလာတာကခုနပြောတဲ့ဒီပြခရရပြတော့ဆင်းလို့ရမယ်ဟာပါပါစားကအဓိကကချမှတ်ပေးတာမရှိဘူးအပြခရရပြတာပြတာနဲ့ဒီလည်းထားခဲ့တာဟုတ်ဒါကြောင့်လို့အဲဝါမှာတကယ်ဒီမှာရတော့အပြခရရပြ
นายเยมซินี่เนี่ยเปลี่ยนตาโพดาก็ตุสละกันยะเมสุเรต้องสมว่าฉิลาเลยเอ๊ะมันเนี่ยกว่าแล้วเปลี่ยนตะยุตะโพดาโหเนเนเลตะคอนเซ็ปต์มีจิมาดิแต่แกก็
ဒီကဝါကိုဘလော့ပြပန်ဖို့နေတယ်လို့ဆိုတော့ကျွန်တော်အတိအကျမသိဘူးကြာအဲ့ဒါပေမဲ့ဒီရုပ်ရဲ့ပေါ်လစီကတော့ကျွန်တော်တို့ကေဝဆိုက်ပဲလာကြည့်မယ်လို့ရှိတော့ပန်ဖို့တာတော့မရှိပါဘူးအဲကြောင့်မို့ဒီအဖွဲ့ကြီးဒီဥစ္စာဝါနဲ့ကေဝကြားမှာမတူတဲ့အချက်ကတော့ဘာတွေရှိလဲကျွန်တော်အတိအကျမသိဘူးအဲ့ဒါကဝါကတော့သူ့အနေနဲ့လက်နဲ့အင်အားတောင်းနေတာအရင်က
လက်ကြံနေရှိတယ်ဘာသာဝင်လက်ကြံနေရှိတယ်ဒါဆိုလိုတိုင်းသိနေတာပါဆိုအဲ့ဒီမှာပလတ်ကပါရှိလဲဆိုတော့ကျွန်တော်လည်းအတိအကျမသိဘူးဒါပေမဲ့ပြောရပေါ်လစီကတော့ဒါကျွန်တော်အထင်နဲ့ဒီညမာနိုင်ငံရဲ့ပြည်သူ့ရေးမှာအဲဆက်ဖက်မှုကိုပြည်ရရောက်ဟိုရောက်ပြီးတော့မှဆက်ဖက်တာမျိုးတော့မရှိဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်အဲ့လိုယူဆတယ်ကြားဟုတ်ကဲ့နောက်တစ်ခုကအခု
ခိုင်အေအေကလည်းပဲယူတူဘီအက်စီဝါကိုပေးထားတဲ့အခွင့်အရေးမျိုးသူတို့လိုချင်တဲ့ဆူရဖြစ်လာပါတယ်ကျွန်တော်တိုင်းသားတွေဟာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတည်တည်လင်းလင်းဖော်ပြောတာမကြပါဘူးရင်းကုန်နှုတ်ပိတ်နေကြတာတွေ့ရပါတယ်တိုင်းသားအများစုရဲ့သဘောထားဟာလည်းပဲဝါကိုများအားကြလေသလားဆိုတာကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲဟုတ်ကဲ့ဗျာဒီအားနဲ့ပတ်သက်တော့ကျွန်တော်တုံး ဒါမဲ့တချို့ကဒီဝါကိုကွန်ဖက်ဒရေးရှင်းအစီအရတယ်လို့ထင်ကြတယ်။ဒါကရခိုင်ကလည်းဒီဝါလိုပဲကွန်ဖက်ဒရေးရှင်းတောင်းဆိုလာတဲ့ဆွေးတဲ့တာနဲ့ဖြစ်လာ။အဲကြောင့်မလို့ဒီစာကတော့ကျွန်တော်သိခင်သူတို့ပြောတာတော့ပြောတာပေါ့ဗျာ။ဒါမဲ့လက်တွေ့သိမကြနိုင်သေးဘူးလို့ကျွန်တော်ထင်တယ်။ဒါအများကြီးဝင်ရှင်နေပေါ့ဗျာ။ဒီနိုင်ငံတို့အတိုင်းအတာမျိုးစီးပွားဆုံးဖြတ်ရမှာဖြစ်တယ
ဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလိုဒီလို
ဒီလိုမျိုးပြည်မရှိပါဘူးအဲလာရခက်တဲ့အတွက်ကြောင့်မရောက်တာပဲဖြစ်နေတာပေါ့ဒါတဲ့ဘိုးဟိုရဲ့စီးပြီးဘူးအာလာနေနေကွာဝီးတယ်ဆရာမျိုးတော့ဖြစ်နေတယ်အဲဒီဒီဘယ်တပ်ဖွဲ့ဖွဲ့ကြည့်တာတဲ့ဝါကြီးလည်းမဟုတ်ပါဘူးအခြားတိုင်းသားတော်လည်းဖွဲ့ကြည့်လည်းအားလုံးဖွဲ့ကြည့်နေကြတာပဲအဲမှာဒီအင်အားပူတောင်းတာလို့ရှိတာကိုဝါတာအင်အားပူတောင်းတယ်သူ့ဘယ်ပူပါလေ
အကြမ်းလို့ဒီဝါကအခုခုစေခံစားနေရတယ်ဆိုရပိုင်းလို့အချင်းရဲ့ဒီလိုပဲထင်ကြမြင်ကြတာတော့ရှိတယ်ဒါပေမဲ့တကယ်ပေါ်လစ်ရအရဒီလိုပြတန်းတာညပါညမျိုးတော်တို့ရောနိုင်ငံမှာမရှိဘူးအဲ့လိုပဲနားလည်ဖို့ဟုတ်ကဲ့နောက်တစ်ခုကအခုNLD အစွဲတက်လာတာသုံးနှစ်ပြည့်ခဲ့ပါပြီငင်းငင်းရေးအတွက်သူတို့အားကျွမ်းမှန်တဲ့လုပ်မယ်လို့စကြေအားပြောလာခဲ့တာအခုဘယ်လောက်ထိခရီးရောက်ပြီလို့ဆရာထင်ပါ
ကျွန်တော်ကညီကြရဲ့အမှန်တကယ်ရရှိမှုဆိုလို့ရှိရင်မိုးလိုနီးနာပေါ့လို့ရတယ်မိုးတွေမြန်မာတော့မြန်မာနိုင်ငံရဲ့ပြည်သူတာပြည်သူပြည်သူနာဟာနိုင်ငံရဲ့ပြည်နာဖြစ်တယ် ဒါကြောင့်နိုင်ငံရဲ့နည်းနည်းတာဖြည့်ရှင်းရမယ်စည်းရုံးနဲ့ဖြည့်ရှင်းရဆိုတဲ့မိုးကိုအခိုင်အမာချမှတ်ရမှာဒီလိုရှိတော့ဒီညီသားရဲ့နည်းဖြည့်ရှင်းသွားတဲ့နေရာမှာနိုင်ငံရဲ့ရဖြည့်ရှင်းသွားတဲ့နေရာမှာဒီကိုယ်ပိုင်ကြတဲ့ကုတဲ့တန်းတူအခွင့်အရေးကိုအပြည့်အဝပေးနိုင်တဲ့ဖက်ဒရယ်ဒီကောင်စီထောက်နိုင်တဲ့မိုးချမှတ်ရမှာနောက်တော့မှလူဆွဲပိုင်းမှာတော့ဒီအစိုးရတရားကြီးတမ်း 啊，比如说，人家也，俺都看到，没人家也批的啦。哎，像走路不顾的啊，看人家批的，拉路是多少，咱家去批的啦。那你那白马家了，你那马就那个满干部的，在人心里，心里一带，开会到到，你那里了，就那个收入大，提高物价，你开个压差了吧？人家也过这个弟弟们，心里不落的，心里边人家嘛了，有大木西啊嘛，阿边那西啊嘛，那咱就人家木西啊嘛。
ยี่โลชิ่งบุ้งตัวบ่ตุนี่จะยาวจังหรอกะยี่จันสกีเดียมาตาลูกฟังยาบุ้งตัวบ่ตุนี่จะสุดตัวเดียวเลยมุกตัวเดียวมุกปีตุนุตัวเดียวแต่ยังมุลูดีน่ะมันก็มาเป็นยี่จันยาในเมลูจังหรอกเข้ามายุ่งดีเดียบโอเคตัวเราเนี่ยทำอะไรเปลี่ยนสุดเป็นสิ่งปกติอะสุดๆสมัยนี้ยาตาจี้ยาลูกมันเป็นรูยาพุสินเดียเมลูสุเรศกาจาวะเลยอะไรบล็อกที่เลือดด้วยจานหนึ่งมาเลยแต่แกว่าสุดๆหายาตาสุดๆมันก็น่าขันนี้ไม่ถึงเวลาที่จะมาทำอะไร
ตัวเดียวอะไรมาเอ็ดเกลือตัวอะไรตัวอะไรตัวอะไรมันเนี่ยสุดที่ตามได้เลยแต่ยาสีจินุสินยาปลาลูกเปลือยมาเนี่ยสุดที่ตามได้เลยแต่ยาสีจินุสินยาปลาลูกเปลือยมาเนี่ยสุดที่ตามได้เลยแต่ยาสีจินุสินยาปลาลูกเปลือยมาเนี่ยสุดที่ตามได้เลยแต่ยาสีจินุสินยาปลาลูกเปลือยมาเนี่ยสุดที่ตามได้เลยแต่ยาสีจินุสินยาปลาลูกเปลือยมาเนี่ยสุดที่ตามได้เลยแต่ยาสีจินุสินยาปลาลูกเปลือยมาเนี่ยสุดที่ตามได้เลยแต่ยาสีจินุสินยาปลาลูกเปลือยมาเนี
ဒီနာခနဲ့တမ်းပြရတယ်။ဒီတိုင်းတာဖြစ်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ညီကြီးတဲ့လာလာကောင်းတာပေါ့ဗျာ။ဒါပေမဲ့ဒါအခုလက်ရှိမှာတော့ကျွန်တော်တိတိထူးကြလာတာတိမတွေ့ရဘူးလို့ပြောလို့ရ။ဆရာနောက်ဆုံးမေးချင်တာညီမနိုင်ငံညီငယ်ကြီးလာလာရောမြန်မြန်လို့ထင်ပါလေဆရာ။ဟုတ်ကဲ့ကျွန်တော်ညီမြန်မြန်ပေါ့မိုးလူမင်းသားကို သာမမကန်ကန်ချမှတင်းတော့နေဘူးအလိုရစီမလုံးချမှရှိဘူးလို့အဲ့လိုပြောကြည့်တယ်နောက်တော့ဒီအစွဲဒီတိတ်မထားကြဘူးပေါ့လေလူမျိုးစဲပါတာစဲနောက်ပြမတာအဖွဲ့ကြီးစဲမထားပဲနဲ့ကျွန်တော်ဒါအလိုညီညီနိုင်နိုင်နဲ့အပြန်အလှန်ဆွေးနွေးနိုင်တဲ့အစ်အပြန်လာနားလည်မှုပေးနိုင်တဲ့ဒီဖောက်နိုင်တဲ့အစ်ကိုကျွန်တော်သွားအဲဒါကိုကျွန်တော်မမကန်လုပ်နိုင်တယ်ဆိုလို့ရှိရင်ဒီဖြစ်တဲ့ဒီတော့ဒီဆောက
lelo papa lara apa cipare. Ni nyai lu deh suraha. Ayi nangai dat naku pisini me cipare. Di ni ama dat nasi ni lu. Ni nyai sebi mesuene naimu melu naimu sueno. Nama bijuwe ni bau ni azo kanza laya seni dukaria. Berama lumiang kini me mohulu temi baju piojai. Kedua sesuatu di mana yang anda lebih asyiknya, jadi tu mara.
Kita zanda sesuatu yang penilaian yang mahir tentang cerdian dan tulen tiga lapis paling. Aku sebiji nasin caya metu yang jia maro. Datanika pira nyiza pamaka doktor santun pagu yang jiza le surat nyawi tawale. Mampu juga sesuatu yang terbitawale.
ဒသနိကဗေဒပါမောက္ခဒေါက်တာဆန်းထွန်းဖြစ်ပါတယ်။ငိမ့်စားပါမောက္ခတယောက်ပါကုလွန်လို့စေကျွန်တော်ဂျပန်နိုင်ငံချိုတိုမြို့မှာနေပေါင်း300ကျော်တက်တန်းရှိတဲ့ယူကခုတက်ကတူမှာဒသနိကဗေဒပါမောက္ခသူတည်သည့်ဖြစ်နေရောက်ရှိနေပြီလားဖြစ်ပါတယ်။မြန်မာပြည်မှာတော့ကျွန်တော်ရန်ကုန်တက်ကတူရန်ကုန်စီဝါရေးတက်ကတူနိုင်ငံတော်ဗြိတိသာသနာတက်ကတူဗီရမတက်ကတူဓမ္မတုဒ္ဒဆေကိနတက်ကတူတွေမှာအချိ
nga bera bada yako le ten cha pene ze phit pa le aku lo voe tu yong ji ya si sin ma chano yong ji ya o pyo kwin ya lu wan dan mi ba le jesus le tin ma le chano ma yong ji che le ku shi ba le namat tik ga chano tak do pa mok kha tyao a ni ne tamai pa mok kha sai dr tan thun ye a so meng ko chano yong ji ba le sai ye a so meng ga Pamoka de Osura, Jainzam, you can, you be then not to do babe. Pamoka de Onine, Satin, Lopian, but I not down, Nakushibade. To do the not down, Sayi Dajan down, Nakupche de Sude, Sayi so mingo, Geno, Yonji, Bade. Namane Yonji Dagado, Sudana Suda, Kanugu, Pisside, Kansuda, Logu, Kore, Suda, Geno, Yonji Bade. ကျွန်တော် 2003 မှာပါရဂူဘွဲကိုရန်ကုန်တက္ကသိုလ်ကရခဲ့ပါတယ်ဆရာကျွန်တော်ရဲ့ဆရာသမားတွေဖြစ်ကြတဲ့ဆရာဒေါက်တာကမောင်ဝင်းဆရာမိုက်ဒေါက်တာဒေါ်ချီလဆရာဒေါက်တာသိန်းစံဆိုင်စံနန္ဒသိန်းစံတို့ရဲ့ Jan Chicha Mune, Janoye Pagani, Uletan Ye, Buddha Sabi Pena Lanya Murune, Buddha Dadana Yinjemu Nebema Lila Tushiade, Sirena Dadana Pena Jane, Jano Barugu Yagebade, Jano Ruya Dabina, Divina Vigu, Jano Ruya Mida Sirena Usa Mune, Loka in Song Yet Nanjame Suyen, Omi Ejan Nebawa. အောင်မြင်အေးဇန်းနဲ့မိသားစုအောင်မြင်အေးဇန်းနဲ့နိုင်ငံတော်ကိုဖန်တီးနိုင်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။နံပါတ်3ယုံကြည်တာကတော့စိုက်တော်တော်ခမောင်ဝင်းကမိတ်ဆွေခဲ့တဲ့ဆိုမင်းတစ်ခုဖြစ်ပါတယ်။ဆရာကြီးမိတ်ဆွေခဲ့တာကပါရဂူကျန်းဆိုတာတက္ကသိုလ်ဆရာတယောက်ရဲ့လမ်းအစလေးပဲရှိသေးတယ်။တသက်လုံး၈၀လောက်ကိုပါရဂူကျန်းရဲ့အယူဆကိုပဲသူတဒနာစာရန်တွေဆက်ရေးနေရမယ်။ ဒါနိုင်ငံတကာကပေါမောက်ခတိလုပ်တဲ့အလုပ်လို့စိုက်တော်တော်ခမောင်ဝင်းကမိတ်ဆွေခဲ့တာကိုကျွန်တော်ယုံကြည်ပါတယ်။နံပါတ်၄ယုံကြည်တာကတော့တသနကဗေဒသုတေသနဆိုတာလက်တွေ့ဘဝမှာအသုံးချလို့ရတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။အခုကျွန်တော်ဂျပန်နိုင်ငံယုကုကုတက်တူမှာလက်ရှိလုပ်နေတဲ့သုတေသနကမိမိစေတနာကိုမိမိသိမြင်မှုနဲ့သူတစ်ပါးပေါ်မှာထားရှိအပ်တဲ့မေတ္တာစေတနာတသနပညာကို ဘုရားစာပေရေးခြင်းကိုရှုထောင့်အမြင်မှတဆင့်လေ့လာတဲ့သုတေသနဖြစ်ပါတယ်။မိမိစေတနာမိမိသိမြင်ခြင်းကဉာဏ်အဥဒ္ဓပါတိဆိုတဲ့အင်လိုက်တန်မန့်ဉာဏ်အလင်းကိုမိမိရစေနိုင်ပါတယ်။သူတော်ဘာအပေါ်တန်ရှင်းတဲ့မေတ္တာစေတနာထားပြီးဆောင်ရွက်ပေးခြင်းဆိုတာမိမိရရှိထားတဲ့ဉာဏ်အလင်းကိုလက်တွေ့ဘဝမှာအသုံးချတဲ့ပညာဝစ်စတမ်ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီယုံကြည်ချက်ကို
ကျွန်တော်သူတေသနစာတမ်းပြုစုနေတာဖြစ်ပါတယ်ကျေးဇူးတင်ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရစီစဉ်ဖြစ်ပါတယ်ရှင်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာစီစဉ်စာဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းတို့မီတာ၂၀၂၅၃၂တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့ပိုလန်တို့ဟာကာဝေးဆိုင်ရာနှစ်နိုင်ငံအနီးကပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းပူးတွဲကြေညာချက်တည်းထုတ်ပြန်လိုက်ပါတယ်။ပိုလန်နိုင်ငံကိုအမေရိကန်တပ်သားတထောင်ကျော်ထပ်ပြီးတော့ပို့ဆောင်ပေးမှာဖြစ်ကြောင်းပိုလန်သမ္မတနဲ့အတူသမ္မတထရမ့်ကဗိုလ်တပူးနေမှာသတင်းစာရှင်းလင်းပွဲလုပ်ရင်းပူးတွဲကြေညာလိုက်တာဖြစ်ပါတယ်။ဒီတပ်သားတွေ
ဟောင်ကောင်မှာဗုဒ္ဓဘုရားကယုံရင်ဆန်ခတ်ဖြစ်ပွားပြီး ပါဝင်ပတ်သက်သူအားလုံးထင်းထင်းတင်းတင်းရှိကြဖို့အတွက်အမေရိကန်ဘက်ကတိုက်တွန်းပြောကြားလိုက်ပါတယ်။ရွှေဂျာရီနေရာပြင်ကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကလိန်ညာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဆွဆွဲပြောကြားလိုက်ပါတယ်။ဂျပန်မှာမေလာနဲ့ကျင်းပတဲ့အရှိအာရှအနာဂတ်ဆန်အနီးလာခံမှာမြန်မာဝန်ကြီးကရွှေဂျာပြည်ထောင်စုဖြည့်ရှင်ရမှာဘင်္ဂလားဒေ့ရှ်ကသူ့လောက်
ကျွန်တော်တို့ကနေမှာထိတ်ဆိတ်ညီလာခံကိုတက်ရောက်ပြီးတော့နိုင်ငံလမ်းပတ်ဆက်တွေနဲ့စေကူတိုင်ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။နိုင်ငံနယ်စပ်ကိုကြော်ဖြတ်ပြီးတော့မန္တလေးနဲ့အင်ဖာမြို့ကြီးဂျာဘတ်စကားလိုင်းစပြည့်ဆွဲဖို့အတွက်လိုအပ်တာတွေပြင်ဆင်နေတာနောက်ဆုံးအဆင့်ရောက်နေပြီလို့ပြောပါတယ်။
ကြာသပတင်းနဲ့မြန်မာခင်ထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျမီခုတ်ဖြစ်ပါတယ်။ညနေဘက်6:00နာရီခွဲကနေ9:00နာရီထိတ်ထုတ်လိမ့်မယ်အစီအစဉ်တွေကိုတော့လိုင်းတူမီတာ19.9 MHz နဲ့9.5 MHz ကနေတိုက်ရိုက်နားဆင်နိုင်ပါတယ
This program has come to you from the Voice of America, Washington.